Dhaka in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American Beyond Zoo Washington DC မြို့တော် VA American အသံကနေ2019ခုနှစ်နိုဘာလ21ရက်ခြားသောရင်းနေညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ19 နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ American သမ္မတ Donald Trump ပေါ်အရေးယူသင့်မသင့်စုံစမ်းနေတဲ့အောက်လွှတ်တော်မှာနောက်ထပ် American ဆွေးရရရှိနေဦးဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအသံဝင်နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးခိုးဆဲကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ American Outlook တော်မှာမနေ့ကလုပ်ခဲ့တဲ့ကြားနာပွဲအတွင်
း I know that members of this committee frequently frame these complicated issues in the form of a simple question
ဒီဘာသမဂ EU ဆိုင်ရာ American သံမတ် Gordon Sondland ပြောတော့ဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေအတွက်မြန်မာတပ်မတော်ကငွေကျက်3,000လူတန်းလိုက်တဲ့အကြောင်းတခါအေရီတိုင်းကကမ်းခြေတစ်ခုမှာမတင်ငါသူ22ယောက်ကိုအာဏာပိုင်တွေဘက်ကဖမ်းဆီးလိုက်တဲ့အကြောင်းပါဝင်ထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာနိုင်ငံကရွှေပြောင်းလူသမားတချို့ကိုထိုင်းနိုင်ငံသားတက်ကဒီကနေ့မှာဖမ်းဆီးလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်းခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကထင်ရှားပေးမှာဖြစ်ပါတယ်ဗျာ
American သမ္မတ Donald Trump ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာဒီကနေ့မှာတော့အင်ပီရိုအချမ်ပေးအရာရှိအောင် Fiona Hill နဲ့နိုင်ငံရေးဝန်ကြီးဌာနအရာရှိ David Holmes တို့ထွက်ဆိုဖို့စီစဉ်ထားပါတယ်။ကျန်းမာဝယ်စတင်တဲ့အင်္ဂါနေ့တုန်းကတော့ဒုသမ္မတ Mike Pence လက်တော့ဖြစ်သူ Jennifer Williams အမျိုးသားလူညွန်ရေးကောင်စီရဲ့ Ukraine ဆိုင်ရာထိတ်တန့်ရရှိဒုဗိုလ်မှူးကြီး Alexander Vindman Ukraine ဆိုင်ရာ American ထုတ်ကိုယ်စားရောင်း Kurt Volker နဲ့အမျိုးသားလူညွန်ရေးကောင်စီအစ်စ်မြင့်အရာရှိအောင် Tim Morrison တို့ထွက်ဆိုခဲ့တာပါ။မနေ့ကကျန်းမာပွဲမှာတော့အထူးကတက်တဲ့တူဦးဖြစ်ဥရောပသမဂ EU သမ္မတကြီး Gordon Sondland 9နိုင်လောက်ကြောင်ထွက်ဆိုသွားပါတယ် EU သမ္မတကြီးထွက်ဆိုပြီးနောက်ပိုင်းမွန်လွဲပိုင်းမှာတော့ပြည်ထောင်စစ်ဌာနချုပ်ရရှိ Laura Cooper အစ်မြင့်တန်ရရှိ David Hay တို့လည်းထွက်ဆိုခဲ့ကြတာပါသမ္မတကသူ့ရဲ့နိုင်ငံရေးပြင်ပဒုသမ္မတဟောင်း Joe Biden ရဲ့တာဖြစ်သူဘုတ်ဖွဲ့ဝင်ဖြစ်တာဝန်ယူထားတဲ့ Ukraine စွမ်းအင်ကုမ္ပဏီကို Ukraine ဆိုရကတရားဝင်စုံစမ်းစစ်ဆေးပေးဖို့နဲ့2016 American သမ္မတယူကောက်ပွဲမှာ Ukraine ဂျောင်းဝင်ဆွတ်ပတ်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကိုစုံစမ်းဖို့သမ္မတ Trump က Ukraine ပေါ်ဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေမှာအစောပိုင်းလွှတ်တော်မှာတကားပိတ်စုံစမ်းရမှာလဲတက်တီ9ရောက်စလုံးကထွက်ဆိုထားကြပါတယ်တက်တီ9ရောက်နဲ့3ရောက်ကတော့ဇူလိုင်လ25ရက်နေ့တုန်းကသမ္မတ Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့တယ်လီဖုန်းစကားပြောချိန်မှာကိုယ်တိုင်ရှိနေခဲ့သူတွေလည်းဖြစ်ပါတယ်စုံစမ်းမှုတွေကိုဥဆောင်နေတဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်ကတော့အခုကြားနာမှုတွေကနေသမ္မတပေါ်အရေးယူနိုင်ရေးလူထုတောက်ခံမှုတွေပိုရလာဖို့လည်းမျှော်လင့်နေပါတယ်
American ပြည်တော်စုအတ္တလန်တာမြို့မှာဗုဒ္ဓဟူးနေ့တုန်းကကျင်းပခဲ့တဲ့ Democratic Party အတွက်သမ္မတလောင်းအဖြစ်အရွေးခံနိုင်ဖို့ကြိုးစားနေကြသူတွေရဲ့အခြေတင်စကားလူပွဲမှာသမ္မတ Donald Trump အပေါ်တရားစွဲတင်မတင်ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်။သမ္မတ Trump ကသူ့နိုင်ငံရေးအကျိုးမြတ်အတွက် Ukraine နိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတဲ့စုံစမ်းမှုတွေအပေါ်ကိုယ်စားလှယ်လောင်းအားလုံးကထောက်ခံကြောင်းတညီတညွတ်ထည့်ပြောခဲ့ကြပါတယ်။ဒီတစ်ခေါက်စကားလူပွဲမှာတော့ကိုယ်စားလှယ်လောင်းတွေဟာအရင်အခေါက်တွေကလိုပုဂ္ဂိုလ်ရေးပိုင်းထိုးနှက်ပြောဆိုမှုတွေတိတ်မလုပ်ကြတော့ဘဲသူတို့ထောက်ခံတဲ့မူဝါဒရေးရာပိုင်းကိစ္စတွေကိုအဓိကအသားပေးပြောခဲ့ကြပါတယ်။သမ္မတ Trump ဟာ American ခေတ်သစ်သမိုင်းမှာအချင်းအပြတ်ဆုံးသမ္မတဖြစ်တယ်လို့လွှတ်တော်အထက်လွှတ်တော်အမတ် Bernie Sanders ကပြောကြားပါတယ်။ဂျမားရေးအာမခံချက်မရှိသူတွေအိမ်ပိုင်မရှိသူတွေရင်ဆိုင်နေရတဲ့ဒီစီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုသူကထောက်ပြသွားခဲ့တယ်လို့ယာတီဥရုပြောင်းလဲဖောက်ပြန်မှုတွေကင်တွယ်ရေးကိုပြောသွားပါတယ်။အထက်လွှတ်တော်အမတ် Elizabeth Warren ကလည်း2016သမ္မတရွေးကောက်ပွဲတုန်းကရုရှားရဲ့ဝင်ရောက်နှောက်ယှက်မှုကိုစုံစမ်းရေးမှူး Robert Mueller စွန့်စမ်းခဲ့စဉ်တုန်းကသမ္မတ Trump အနေနဲ့တရားစီရင်ရေးပိုင်းနှောက်ယှက်ခဲ့သလားဆိုတာမေးခွန်းထုတ်ခဲ့ပါတယ်။ဒီကိစ္စကိုလွှတ်တော်ကကင်တွယ်ဖို့ပြက်ကွက်ခဲ့တာကြောင့်သမ္မတအပေါ်အရေးသူယူသည်မသင့်စုံစမ်းရတဲ့အထိဖြစ်လာတာလို့သူကပြောသွားပါတယ်။ဒုသမ္မတဟောင်း Joe Biden ကလည်းသူသာသမ္မတဖြစ်လာခဲ့ရင် Trump အပေါ်စုံစမ်းမှုတွေကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘဲနိုင်ငံတော်ရှေ့နေချုပ်ရဲ့ဗမ်မလိုက်ဆုံးဖြတ်ချက်ကိုလက်ခံမယ်လို့ပြောသွားပါတယ်။နိုင်ငံကိုပြန်လည်စည်းလုံးညီညွတ်အောင်လုပ်ဖို့လိုတယ်လို့လည်းဖော်ပြပြောဆိုခဲ့ပါတယ်။ American နဲ့မဟာမိတ်အဆင်အလာဖြစ်လာတဲ့နိုင်ငံတွေကိုကြောခိုင်းနေတဲ့သမ္မတ Trump ရဲ့နိုင်ငံခြားမူဝါဒဆိုင်ရာချဉ်းကပ်မှုတွေမှားယွင်းကြောင်းနဲ့ဒုလုံရက်တွေကြောင့် American ဟာစိတ်မချရတဲ့မိတ်ဆွေနိုင်ငံဖြစ်လာတယ်လို့သူတို့၃ယောက်အပါအဝင်ကျန်တဲ့ကိုယ်စားလှယ်လောင်းတွေအားလုံးကစကားရေးလူပွဲမှာဆွေးနွေးခဲ့ကြပါတယ်။
ယူရိုနိုင်ငံဘဲဂရက်မြို့မှာဆွေးနွေးဆန့်ကျင်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေအထူးကြောင်းနေကြအခုနောက်ဆုံးလူနှစ်ဦးတက်မနေတည်ဆုံးသွားပါတယ်မြို့မှာရှိတဲ့စနက်ကန်တာမှာဆန္ဒပြသူတွေကိုလူစုခွဲဖို့လုံတင်းရဲတွေကမြေရေပုံတွေနဲ့ပြစ်ခတ်ရတာကဆန္ဒပြသူနှစ်ယောက်တည်ဆုံးသွားတာဖြစ်ကြောင်းလဲအာနာပိုင်တွေကပြောဆိုခဲ့တာပါဆန္ဒပြသူတွေကတော့စနက်ကန်တာအပြင်တိဂရစ်မြို့ကိုမြစ်ကိုဖျက်ချပြီးလူမျိုးရေးဆော့ရှောက်တွေထူထူထဲထဲချထားတဲ့အီရွယ်ဆွေးရနဲ့တန်တမာရုံးတွေရှိရာဂရင်းစုံကိုသွားနိုင်တဲ့အာရာနဲ့ဂျူမာယီယာတရားတွေကိုလည်းပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။အလုတ်ကိုင်ရှာပါမှုအများပြည်သူဝန်ဆောင်မှုတွေအားနည်းမှုတွေပေါ်မချေနပ်ရကအော်တိုဘလာနဲ့စတင်ခဲ့တဲ့ဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အချင်းပြတ်ချဆမှုဝင်ငွေမမြတ်တတ်မှုတွေပေါ်မချေနပ်မှုတွေပါပေါင်းပြီးဆန္ဒပြပွဲတွေလည်းကြီးထွားလာခဲ့တာပါ။ဆန္ဒပြသူတွေကတော့အစိုးရကိုလုံးဝပြုတ်ရင်ပြောင်းလဲဖို့တောင်းဆိုနေတာဖြစ်ပါတယ်။လက်နက်မဲ့အများစုဖြစ်တဲ့ဆန္ဒပြသူတွေကိုတော့လူမျိုးရေးတပ်ဖွဲ့တွေကတနက်ချီစစ်တွေမြေရီဘုံတွေရုတ်တရက်မှင်သက်မိစေနိုင်တဲ့ဘုံတွေကိုပါတုံးပြီးနှိမ်နှင်းခဲ့ရကလူပေါင်း320ကျော်သေဆုံးပြီးထောင်နဲ့ချီတန်ရရခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့သူ့အတွက်တန်ရုံပြစ်ကတ်တွေနဲ့အာဂရီလိုက်စားမှုတွေအတွက်တာဝန်ရှိတဲ့အီရွတ်ဆူရအရာရှိတွေပေါ့အမေရိကန်ကပိတ်ဆို့တန်ခတ်ရေးယူဖို့စဉ်းစားနေတဲ့အကြောင်းတင်းလာနေမှာတော့ပဲသတိပေးထားပါတယ်
အီရန်နိုင်ငံမှာဆန္ဒပြပွဲတွေကြောင့်အင်တာနက်ဆက်သွယ်မှုဖြတ်တောက်ထားတာဒီကနေ့9ရက်ရှိသွားပါပြီ။စနေနေ့တွေကအင်တာနက်ဆက်သွယ်မှုတွေကိုလုံးဝနီးပါးဖြတ်တောက်ခဲ့ခြင်းဟာနိုင်ငံတရာကျော်သွားပြီလို့လန်ဒန်အခြေစိုက်အင်တာနက်ဆက်သွယ်မှုစောင့်ကြည့်လေ့လာရေး NetBlocks အဖွဲ့ကဒီကနေ့အစောပိုင်းက Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။ Digital အခွင့်အရေးဟာလူ့ခွင့်ရေးဖြစ်တာကြောင့်အီရန်ပြည်သူအားလုံးအင်တာနက်သုံးနိုင်ရမယ်လို့လည်းဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချာနေတုန်းကလောင်စာဆီဈေးတွေကိုအစိုးရက90ရာခိုင်နှုန်းနီးပါးတိုးမြင့်ခဲ့ပြီးတဲ့နောက်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဖြစ်ပေါ်ခဲ့ပါတယ်။ဆန္ဒပြလှုပ်ရှားသူတွေအချင်းချင်းအဆက်အသွယ်မလုပ်နိုင်အောင်နဲ့ဆန္ဒပြဝဲပုံတွေအွန်လိုင်းပေါ်မတင်နိုင်အောင်လို့ဗီဒီယိုအာဏာပိုင်တွေကအင်တာနက်ကိုဖြတ်တောက်ထားတာပါ။ VOA ပါရှားဌာနကသိရသလောက်စနေနေ့မှာပဲမြို့ပြနေရာ90ထဲမင်းမှာဆန္ဒပြပွဲတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။စီးပွားရေးအချက်အတဲနဲ့ရင်ဆိုင်နေရတဲ့အီရန်ပြည်သူတွေဟာလောင်စာဆီဈေးတွေတက်သွားတာကြောင့်ပိုပြီးကြက်တဲတဲ့အခြေအနေတွေကိုရင်ဆိုင်ကြရတာကြောင့်မကြေမနက်ဖြစ်နေကြတာပါ။အီရန်ပေါ်စီးပွားရေးပြစ်မှတ်ထားအရေးယူတံခါးမှုတွေအမေရိကန်အစိုးရကပြန်လည်ချမှတ်ခဲ့တာနဲ့အတူနိုင်ငံမှာငွေကြေးဖောင်းပွားမှုနဲ့အလုပ်လက်မဲ့ဥယျာဉ်မြင့်တက်မှုတွေလည်းဖြစ်နေပါတယ်။အီရန်အစိုးရကြားအာဂတိလိုက်စားမှုနဲ့စီမံခန့်ခွဲမှုပိုင်းညံ့ဖျင်းတာကြောင့်လည်းအီရန်ပြည်သူတွေအစိုးရပေါ်စိတ်ပျက်နေကြတာဖြစ်ပါတယ်။
ရေဘေးကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရေဘေးကအတန်မြန်မာဘာသာစစ်စစ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကြည်လေးရဲ့လူခွေရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ရေဆန်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတိုင်ဝမ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂဒုက္ခဆေခရစ်စတန်ရှန်နာဘာဂနာကတိုက်တွန်းလိုက်ပါတယ်။မြန်မာဆွေရနဲ့တက်မလို့ရရှိရနဲ့တွေ့ဆုံခဲ့သလိုရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးတိုင်ဝမ်အရက်ဖက်လူမှုအဖွဲ့အစည်းတွေဖြင့်ဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တဲ့နိုဝင်ဘာ22ရက်နေ့ကနေ21ရက်နေ့ထိခီးစဉ်ဆုံးသက်ချိန်မှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားတာပါ။မြန်မာဆွေရတက်မလို့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာတော့နိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေရှာဖွေဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကလူခွေချုပ်ဖောက်မှုတွေအတွက်အပြည်ပြည်ဆိုင်ရာတရားရုံး ICJ နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC တို့မှတိုင်ကြားခံထားရတဲ့အချိန်မှာပဲကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာဒုက္ခဆေကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရင်ဂျာတွေပေါ်ကျွလွန်တဲ့လူခွေချုပ်ဖောက်မှုတွေဟာလူမျိုးလုံးတက်ပြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းဆွဆွဲချက်နဲ့အစ္စလာမ်ပူးပေါင်းဆောင်ရွက်အဖွဲ့ OIC ကစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICJ မှာတရားစွဲခဲ့တာပါ။ရင်းကြဆွေအသုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေကတော့ ICJ မှာတရားဆွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုလည်းဥဆောင်ဖြစ်ရှင်းမှဖြစ်ပြီးနိုင်ငံတကာဥပဒေပညာရှင်တွေကိုငှားရမ်းထားတဲ့အကြောင်းလဲမြန်မာဆွေကမနေ့ကကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ ICJ နဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်ပူးပေါင်းဆောင်ရွက်ဖို့မရှိကြောင်းလဲပြောဆိုထားပါတယ်
တောင်ကိုရီးယားနိုင်ငံဘူဆန်စစ်ကမ်းမြို့မှာရှင်းသတင်းမှတ်ကျင်းပမဲ့တောင်ကိုရီးယားနဲ့အာဆီယံဆွေးနွေးပွဲဆက်ဆံရေးအနှစ်30ပြည့်အခမ်းအနားတက်ရောက်ဖို့တောင်ကိုရီးယားသမ္မတရဲ့ဖိတ်ကြားမှုကိုမြောက်ကိုရီးယားဘက်ကပယ်ချလိုက်ပါတယ်။ခေါင်းဆောင်ကင်ဂျွန်အန်အခမ်းအနားတက်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ကြားစာရရှိပေမဲ့ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးပြင်းမလဲဖြစ်နေချိန်မှမတက်နိုင်ဘူးလို့မြောက်ကိုရီးယားအစိုးရဘက် KCNA သတင်းကဒီကနေ့ထုတ်ပြန်ပါတယ်။ တန်ကိုရီးယားသမ္မတရဲ့ဖိတ်ကြားစာထဲမှာခေါင်းဆောင်ကင်မတက်နိုင်ရင်ကိုယ်စလဲတယောက်လွတ်နိုင်ကြောင်းကန့်လန့်ထားတယ်လို့လဲဆိုပါတယ်ကိုရီးယားနှစ်နိုင်ငံကြားရရှိထားတဲ့သဘောတူညီမှုတွေကိုအကောင့်ထဲပေါ်ဖို့တောင်ကိုရီးယားဘက်ကပြက်ကွက်တယ်လို့အမေရိကန်အပေါ်အင်ပတန်အားကိုးနေတာကြောင့်တောင်မြောက်ကိုရီးယားဆက်ဆံရေးမှာထိခိုက်နေရတယ်လို့လည်း KCN နဲ့သတင်းကထုတ်ပြန်ပါတယ်။မြောက်ကိုရီးယားနဲ့ပြန်လည်ထိတွေ့ဆက်ဆံနိုင်ဖို့ကြိုးစားခဲ့တဲ့သမ္မတမွန်ဂျေအင်းနဲ့ကင်ဂျုံအန်တို့ဟာပြီးခဲ့တဲ့နှစ်တုန်းက၃ချိန်တွေ့ဆုံခဲ့ပါတယ်။ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားပထမဆုံးအကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်ဖို့ကြားဝင်ညှိနှိုင်းပေးခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်နဲ့ကင်ဂျုံအန်တို့ရဲ့ဒုတိယအကြိမ်တွေ့ဆုံမှုမအောင်မမြင်ဖြစ်ပြီးကတည်းကကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးထိခိုက်ပြီးတောင်မြောက်ကိုရီးယားပူးပေါင်းဆောင်ရွက်မှုအားလုံးကိုမြောက်ကိုရီးယားအစိုးရကရပ်ဆဲခဲ့တာဖြစ်ပါတယ်။ဘူဆန်စိတ်ကမ်းမြို့မှာကျင်းပမယ်အာဆီယံတောင်ကိုရီးယားဆွေးနွေးပွဲဆက်ဆံရေးအနှစ်30ပြည့်အခမ်းအနားနဲ့ပထမအကြိမ်မဲခေါင်ကိုရီးယားထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်မယ်လို့အတိုင်ဝန်ခံယုံကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
။ဟောင်ကောင်ကလူ့ခွင့်ရေးချင်ရည်နဲ့ပတ်သက်လို့အမေရိကန်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကပယ်ချဖို့တရုတ်နိုင်ငံကဒီနေ့ပဲတောင်းဆိုလိုက်ပါတယ်။ဥပဒေကိုအတည်ပြုမယ်ဆိုရင်တော့ပြင်းပြထန်ထန်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းလဲသတိပေးခဲ့တာပါ။ဟောင်ကောင်လူ့ခွင့်ရေးနဲ့ဒီမိုကရေစီရဲ့ဥပဒေဟာဟောင်ကောင်မှာရှိတဲ့တရုတ်နဲ့အမေရိကန်တို့ရဲ့အကျိုးစီးပွားတွေကိုထိခိုက်နိုင်တဲ့အကြောင်းလဲတရုတ်နိုင်ငံကြားဝန်ကြီးဌာနပြောခွင့်ရကန်ရှောင်ကဒီကနေ့ပဲပြောဆိုလိုက်တာပါ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အမစုမြတ်မွန်တို့ချိန်ညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ယူရိုပါသမဂ္ဂ EU ဆိုင်ရာအမေရိကန်သမ္မတ Gordon Sondland ကအမေရိကန်အနေနဲ့ယူကရိန်းကိုအကူအညီပေးမဲ့ကိစ္စဟာသမ္မတ Donald Trump အတွက်နိုင်ငံရေးအကျိုးမြတ်ပေါ်မှာမူတည်တယ်လို့ပြောခဲ့ပါတယ်။သမ္မတ Trump ကသူ့အနေနဲ့ဘာမှမဟုတ်တာမလုပ်ခဲ့ဘူးလို့ညှင်းဆိုနေချိန်မှာပဲအောက်လွတ်တော်ထောက်လိုင်းကော်မတီကကျင်းပတဲ့ဒီဗုဒ္ဓဟူးနေ့ကကြားနာပွဲအတွင်းသမ္မတ Sondland ကအခုလိုပြောလိုက်တာကြောင့်ဒါဟာသမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ရဲ့လုပ်ငန်းစဉ်တွေမှာအရေးပါတဲ့အထောက်အကူဖြစ်စေခဲ့တာပါ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းတော်ကိုတော့ကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဥရောပသမ္မဂ EU ဆိုင်ရာအမေရိကန်သမ္မတ Gordon Sondland ကအမေရိကန်ကနေယူကရိန်းကိုစီးရေးထောက်ပံ့ပေးမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်အနေနဲ့သက်သေထွက်ဆိုခဲ့ပါတယ်
I know that members of this committee
ခုကြားနာပွဲကျင်းပတဲ့ကော်မတီဝင်တွေကသမရအနေနဲ့ပုဂ္ဂိုလ်ရေးအကျိုးမြတ်အတွက်အပေးယူလုပ်ခဲ့သလားဆိုတဲ့ရိုးရှင်းရှင်းမေးခွန်းကိုနှီးပေါင်းစုံနဲ့လှည့်မိနေပါတယ်။အင်ပီရိုကတွေ့ဆုံမှုတွေတောင်းဆိုခဲ့တာတွေရဆိုရင်တော့ကျွန်တော်ရင်းကပြောခဲ့သလိုပဲအဲ့လိုမျိုးလုပ်ခဲ့တယ်လို့ပြောရမှာပါ။
ယူကရိန်းဆိုင်ရာအမေရိကန် True Thurman Kurt Volker နဲ့စွမ်းဝင်ကြီး Rick Perry တို့ဟာ Trump ရဲ့ပုဂ္ဂိုလ်ရေးရှင်နေ Rudy Giuliani ရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ခဲ့ကြောင်းလဲသမ္မတ Sondland ကပြောပါတယ
်။ We all understood
Mr. Giuliani ရဲ့ညွှန်ကြားချက်အတိုင်းမဟုတ်ဘူးဆိုရင် American နဲ့ Ukraine တို့ရဲ့ဆက်ဆံရေးပိုခိုင်မာအားကောင်းလာအောင်လုပ်နိုင်မယ့်အခွင့်အရေးလက်လွတ်ရမယ်ဆိုတာကိုကျွန်တော်တို့နားလည်ထားပါတယ်။ဒါကြောင့်သမ္မတရဲ့အမိန့်အတိုင်းလုပ်ကြရတာပါ။
သမ္မတ Sondland ရဲ့ထွက်ဆိုချက်အရဆိုရင်သမ္မတ Donald Trump အနေနဲ့အာဏာကိုအလွဲသုံးစားလုပ်တယ်ဆိုတာမျိုးတွေ့ရကြောင်းကြားနာပွဲကျင်းပတဲ့ Comedy ဥက္ကဋ္ဌကပြောပါရယ်။အလုပ်တော်ထောက်လိုင်း Comedy ဥက္ကဋ္ဌ Adam Schiff က
We also have heard for the first time
အလုံးစုအပူပေါင်းကြံစီကြတာကိုပထမဆုံးအနေနဲ့ကြားခဲ့ပြီးပါပြီ။နိုင်ငံသားဝန်ကြီးအင်မီရောယာယီအာရှိချုပ်မော်ဝနီလည်းသိပါရယ်။ပေါ်ဆုံးမှဆိုရင် Donald Trump သူ့အောက်ကပုံကိုရေးရှိနေတဲ့တခြားသူတွေလည်းပိုင်းပြီးတော့လုံနေကြတာပါ
။တာမတ်ဆန်လန်ရဲ့ဆွဲဆိုချက်ပေါ်သက်ဆိုင်ရာတာဝန်ရှိသူတွေကညင်းဆိုပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုက
I know precisely what American policy was.
Ukraine ပတ်သက်တဲ့ American ရဲ့မူဝါဒဘာလဲဆိုတော့ကျွန်တော်တိကျသိပါတယ်။အခုထိဆောင်ရွက်ကတည်းကနေပတ်သက်လို့လည်းကျဉ်းနေအားရပါတယ်။ Ukraine လူထုတို့လည်းအကျိုးမြတ်ရှိခဲ့ပါတယ
်။သမ္မတ Donald Trump ကလည်းတာမတ်ဆန်လန်နဲ့ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလိုညင်းဆိုပါတယ်
။ I want nothing.
ဘာမှမလိုချင်ပါဘူး။ဘာပေးယူမှလည်းမလုပ်ခဲ့ပါဘူး။ Zelensky အနေနဲ့မှန်မှန်ကန်ကန်လုပ်ဖို့သာပြောခဲ့တာပါ။
Ukraine ကိုပေးမဲ့ဒေါ်လာတန်400နီးပါးတန်ဖိုးရှိတဲ့စည်ရေးကူညီတွေကိုဆိုင်းငံ့ထားတဲ့သမ္မတ Trump ရဲ့လုပ်ရည်လူသိရှင်ကြားဖြစ်ပြီးမှသာဒီကူညီတွေ Ukraine ကိုပေးရခဲ့တာပါအကူအညီလဲပေးခဲ့ပြီးပြီးလာမယ့်2020သမ္မတရွေးကောက်ပွဲမှာ Trump ရဲ့ရှင်ပြိုင်ပွဲဖြစ်လာနိုင်တဲ့ဒုသမ္မတဟောင်း Joe Biden နဲ့သူသားတို့ရဲ့ Ukraine နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကို Ukraine ဘက်ကစုံစမ်းစစ်ဆေးပါမယ်လို့မကြေညာဘူးဆိုရင် Trump ကိုတရားစွဲဆိုဖို့မဖြစ်နိုင်ကြောင်း Republican တွေဘက်ကလည်းအခိုင်အမာကာကွယ်ပြောဆိုပါတယ်အလုပ်တော် Republican အမတ် Jim Jordan က
သူတို့လိုလားချက်တွေအတွက်တွေးဆောင်တောင်းဆိုနိုင်ခဲ့ပါတယ်အခုညီလေးရာပြီးသွားပါပြီ
ဘလို့ပဲဖြစ်ဖြစ် Trump ကိုထောက်ခံသူတွေအများပြားကတော့ဆက်ရှိနေသေးပါသမ္မတ Trump ကိုတရားစွဲဆိုဖို့ Democrat တွေကြီးစိုးတဲ့အ အောက်လွှတ်တော်ကမဲပေးဆုံးဖြတ်ခဲ့ရင်နောက်မှာ Republican တွေကြီးစိုးတဲ့အထက်လွှတ်တော်အရောက်မှာတော့ Trump ကိုတရားစွဲဖို့ကိစ္စပြက်ပြဲပြီးသမရတောင်ဆက်ထမ်းဆောင်နေနိုင်မယ့်အခြေအနေရှိနေသေးကြောင်းပါခင်ဗျာ
။ကောင်းပြောပြသွားတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ရခိုင်စစ်ဘေးရှောင်ရည်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စစ်ဘေးတင်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်မြန်မာတပ်မတော်ကနေလူငွေ7,500လှူဒန်းပြီးဒါဟာဒုက္ခတွေ့နေတဲ့ပြည်သူတွေအတွက်အကူအညီပေးတာဖြစ်တယ်လို့ပြည်နယ်စစ်ဖက်တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်ဒီလိုအကူအညီပေးတာကိုဒေသခံရခိုင်အဖွဲ့အစည်းတွေကကြိုဆိုကြပေမဲ့လို့အခုလက်တော့ဖြစ်လာတဲ့နိုင်ငံတကာပြည်အားတွေကြောင့်အခုလိုဆောင်ရွက်လာတာလို့ယူဆမှုတွေလည်းရှိနေပါတယ်ဗီဒီယိုသတင်းနောက်နိုင်ကိုရင်ကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေအတွက်တပ်မတော်ရဲ့လှူဒန်းငွေတွေကိုမနေ့ကလက်ခံရရှိပြီးပြည်နယ်ဆိုရကစစ်ရှောင်နေရာတွေကိုစီစဉ်ပို့ပေးမယ်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းတန်းက VOA ကိုပြောပါတယ
်ကျွန်တော်တမတော်ကြီးနဲ့မိသားစုတွေကနေပြီးတော့ရခိုင်ပြည်နယ်ရှိတိုက်ပွဲရှောင်ပြည်သူတွေတို့ကအဲ့ဒီကြောက်ကို3,000အတူပါတယ
်အလှူငွေပေးရပွဲကိုနိုဝင်ဘာလ20ရက်နေ့ကစစ်တွေမြို့ရှိရခိုင်ပြည်နယ်အစိုးရဖွဲ့ရုံးမှာကျင်းပပြီးတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒုဘူမူကြီးဝင်းပူရှင်ကအလှူငွေပေးရပြီးရခိုင်ပြည်နယ်အစိုးရဖွဲ့သာဝန်ရှိသူတွေကလက်ခံခဲ့ပါတယ်တမရော်ကနေရခိုင်စစ်ရှောင်တွေကိုကူညီထောက်ပတဲ့အကြောင်းရင်းကိုတော့ဘူမူကြီးမင်းတန်းကခုလိုဆက်ပြောပါဗျာ
ကျွန်တော်တို့တိုက်ပွဲရှောင်ဆိုတော့ဗျာကျွန်တော်တို့ရဲ့ပြည်သူတွေပါပဲတိုက်ပွဲရှောင်ဖြစ်နေတဲ့ဓာတ်တွေအဲ့တော့ခုပြည်သူတွေဒုက္ခရောက်နေတာကိုတမရော်ကတတ်နိုင်တဲ့ဆက်စားပေါ့ဗျာတော့
ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေတာတစ်နှစ်နီးပါးရှိလာနေပြီဖြစ်တယ်လို့တိုက်ပွဲကြောင့်နေရကနေတင်းရှောင်နေရတဲ့စစ်ရှောင်ဦးရေ9,000ကျော်ရှိနေပြီဖြစ်ပါတယ်ဒီစစ်ရှောင်တွေကူညီပေးဆောင်ရေးလှုပ်ဆောင်နေတဲ့ဖွဲ့စည်းတွေကိုအစိုးရအာဏာပိုင်တွေကတားဆီးပိတ်ပင်မှုတွေပြုလုပ်နေရကနေအခုလိုတမတော်ဘက်ကကူညီပေးလာတဲ့ပုံမှာသဘောထားမြင်မျိုးမျိုးထွက်ပေါ်နေတာပါရခိုင်မျိုးရပါတီကပါတီမူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်ဖြစ်တဲ့တော်အေနုစိန်ကတော့
ICC ဒီအဂျင်ဂျီနာမှာတရားစွဲခံရတဲ့ကိစ္စတွေပေါ်ပေါက်လာတဲ့အခါမှာအဒီကိစ္စတွေတိုင်းရင်းသားတွေစီးလုံးညှို့ကြပါစသဖြင့်ပြောတဲ့အတယ်တွေလည်းထွက်လာပြီအဲ့မှာစဉ်းချောင်းတဲ့အတွက်လည်းတင်းချင်းတစ်ခါမှမပြုတ်လို့ပြီးတဲ့အနေအထားမျိုးနဲ့လှုပ်လာပြီဆိုတော့ဒါအကြီးကိုသားတို့တိုင်းဆိုင်မှုဆိုတာမဖြစ်နိုင်ဘူးဆိုတဲ့ချက်ကလည်းဘာလို့လဲဆိုတော့လူသေးပြီးရဲ့ဆိုလည်းမသိဘူးအဲ့ဒီလိုမရှိဘူးအေးဒီလိုမျိုးဖြစ်နေတယ်စသဖြင့်အချင်းတရားနဲ့ပကတိတရားကိုညစ်လုံးဇုံမိပြီးတော့တောင်းရှိတဲ့ပြောရင်းဆိုခွင့်ရှိသူတွေကမိနေရတဲ့အနေအထားကိုအများကြီးပြည်တွင်းပြည်ပပေါ့နော်ဘာလို့ဒီလိုတာဖြစ်တယ်ဆိုတော့အခုကျတော့လည်းဒီ ICC စိတ်ဆာကလည်းကဘာနဲ့ချီပြီးတော့ဘိုးဘိုးလေးတို့ကြောင့်ဖြစ်သွားတဲ့အနေအထားမှာမှအဲ့ဒီလိုလာပြီးထောက်ခဲ့လေဆိုတော့ကုမီတော်ကတော့ကျမတို့ကျေးဇူးပါတယ်ဒါပေမဲ့ပြည်ယူတာရောတိုက်ဆိုင်ဆိုင်ဆိုင်ဒီကနာတဲ့တဲ့ဟုတ်တယ်မဟုတ်လို့နေလို့တော့ဝေဖန်တုံးတက်စီရတယ်တော့ကြွားမယ
်တမတော်ကနေစစ်ဆောင်တွေကိုကူညီတဲ့လှုပ်ရပေါ်ကျေးဇူးကြောင်းစစ်ဆောင်တွေကိုကူညီပေးနေတဲ့ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကဆိုပါတယ
်ဘလို့ကြောင့်ပဲလူပေါ့ဗျာဥပမာနိုင်ငံတကာဆရာကြောင့်ပဲလူတွေကြောက်တော့ဒီကြေးရတော့ဆိုမှုကြောင့်ဒီပဲဆိုတော့တာတာကောင်းမှန်တဲ့အလုပ်တစ်ခုဖြစ်တယ်။ဒီလိုလိုအပ်တဲ့နေရာမှာရောက်အောင်ဒီတန်ဖို့တော့လိုတာပေါ့နော်
။ရခိုင်ပြည်နယ်မြောက်ပိုင်းဗုဒ္ဓတောင်ရတိတောင်ကြောက်တော်မြောက်ဦးမင်းပြားမြေပုံမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေကလည်းတနေ့ထက်တနေ့ပုံမူကျဲပြန့်လာနေတယ်လို့စစ်ရှောင်ရေသွက်ကလည်းပုံမူတိုးပွားလာနေပါတယ်။လက်ရှိရခိုင်စစ်ရှောင်ဒုက္ခသည်တွေကိုအစိုးရကနေကူညီပေးနေတယ်လို့ဆိုပေမဲ့လည်းလုံလောက်မှုမရှိတဲ့အတွက်ဒေသတွင်းလူမှုကူညီရေးဖွဲ့တွေနိုင်ငံတကာဖွဲ့စည်းတွေကနေအကူအညီပေးဆောင်နေရတယ်လို့ဒေသခံကူညီပေးရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
။ဒီသတင်းနောက်နိုင်ကွင်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ ARD တိုင်းပသိမ်ခရိုင်မှာမသိငါပွဲရလူ22ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းကိုပြောပြခြင်းပါတယ်။ ARD တိုင်းဒေသကြီးပသိမ်ခရိုင်ရွှေတောင်ရံရဲစခန်းအပိုင်ကမ်းခြေမှာတရားမဝင်ခိုးဝင်လာတယ်လို့ယူဆရတဲ့မသိငါပွဲရလူ22ယောက်ကိုတွေ့ရှိပြီးတော့တာဝန်ရှိသူတွေဘက်ကအထိန်သိမ်းခဲ့ပါတယ်။နောက်ပိုင်းစစ်ဆေးချက်အရသူတို့တွေဟာရခိုင်ပြည်နယ်စစ်တွေတပ်ကပြင်းရွာကဖြစ်ပြီးတော့လူမှုကြီးကြပ်ရေးဥပဒေနဲ့ညီစွန်းနေတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလ20ရက်နေ့ကရွှေတောင်ရရဲစခန်းအပိုင်ပင်လယ်ကမ်းခြေမှာဆက်လေတစည်းနဲ့အတူဒေသခံတွေကတွေ့ရှိပြီးတက်ဆိုင်ရာကိုအကြောင်းကြားခဲ့တာကြောင့်စစ်ဆေးထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒီလိုထိန်းသိမ်းလိုက်တာနဲ့ပတ်သက်ပြီးရွှေတောင်ရရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
ဆွေတက်ကပြင်းပေါ့ပြောရမစမ်းအကနေကျွန်တော်ဒီကိုလာကြတာဒီမှာကန်းတင်သွားတာပေါ့အဲဒါမဲ့ကျွန်တော်ရှိမှတော့ဒီမှာပင်အားကြီးမရှိရဘူးပေါ့ခုရုပ်ရည်လေးကြီးလိုက်တာလည်းဒီမှာနည်းထိုးရတာပေါ့ 二将蓝雨担背下了我边，我这边就拿欧雄管理抓下了，快走呢，抓下去走，像到小朋友正好的嘛，压过点嘛，压过点做许多牛压过点不，压过点嘛，正好他们就下来，所以就多为啥的如果把我们拉回来，把我们拉回来正好会比来的，哎，这个压过欧雄工地还是比较，然后工地比来比较，不等于不来的不，哎呀，那个在阿龙广场里头那三年要不，那三年要加固嘛十多米。
多要试试一下嘛，你们看现在拍，现在七零年代欧洲也拍，啥啥的八万张呢，杨公公多嘛，刚刚拉拉撇张表白的。都如果试试一下嘛，在这边有个撇笔，雷姆之家也五百年年送那张试试那张，但也得拍个都夜幕机吞水个表白的。
那两个咯，阿姆那款的，那个多咯，老个五在五年了，年送五个钱了，两个试试一下吧，怎么样？
一看比年苗白牙，伊斯兰巴达文瑞哈，他们年米蛟龙比基多拉滚没亚巴布。这个边就个大文西都乌嘎罗，那些学导演嘛，天天看下都人呢不得了，苦了表白的。
这那个胖子表了别话说了，这那个没听见吧？别路人在下没听见的，我到瓜子要拉路过没听见，还没说家拉的话，还没没听。
ตนนอเตียนตะโลกก็ไอ้บ้านหลูนี่เมียมันน่ะตุมาเลยกางหาตัวมามุมล่ะตนนอเดียวว่าตันนี่รู้เป็นนี่เลยอ่ะล่ะผมมาซื้อตัวมาลอลอดาลอกไปไม่ซื้อซื้อไปเลยตัวสินะจ๋ามาซื้อได้แต่แกเป็นสกังก็ดุกะเตะตะอูก็เลยตู้อเมียนก็อคุหลูเปล่าบาเลยอีบาตนนอก็บาลอกไข่มาไม่ชื่อบาซาดอควายมันไม่ชื่ออยู่สรอกกูตาดามิโอเจมมือมือไม่สรอกเมียตกตอตอเลยเส้นเนี่ยล่ะเว้ยไอ้เรามาแค่มาแกนซะเนี่ยลอตัว
ဒီနိုင်ငံကနေဟိုနိုင်ငံတွားရင်ဒီစိတ်အင်းရှင်းမှာလောကရမယ်စာသမီးကိုကြွေးရမယ်အဲ့လိုမျိုးစိတ်တလာတာပေါ့နော်အဲ့လိုတွားရှင်လဲသူတို့တွားမှာပါအဓိကအဓိကကျွန်တော်တို့နိုင်ငံသားအခွင့်အရေးလဲလက်သက်တွားလောက်ခွင့်ရမှသာဒီကျွန်တော်တို့လူတွေကစိတ်အင်းရှင်းမှာလို့ကျွန်တော်တို့ယူထားတယ်အခုလိုပွင့်လင်းရာဒီကိုရောက်လာပြီဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလာမ်ဘာသာဝင်တွေနဲ့ဘင်္ဂလ
နယ်စပ်မှာမြန်မာရှေ့ပြောင်းလူသမားတို့ဖမ်းဆီးခံရတဲ့အကြောင်းကိုပြောပြချင်ပါတယ်။မလေးရှားနိုင်ငံတည်းကိုခုံးမှုစူးစမ်းတဲ့တရားမဝင်မြန်မာနိုင်ငံသားရှေ့ပြောင်းလူသမား10ဦးကိုထိုင်းမလေးရှားနယ်စပ်ဆုံးခလောက်ခရိုင်စတောင်မြို့နယ်ထဲမှာထိုင်းနယ်ခြားဆောင်တပ်ဖွဲ့ကဒီကနေ့နိုမာ27ရက်နေ့မနက်ပိုင်းမှာဖမ်းဆီးလိုက်ပါတယ်။သူတို့ကိုလူမောင်ခိုပွဲစားတွေကမလေးရှားနယ်စပ်အထိခေါ်ဆောင်လာတာလို့ထိုင်းနယ်ခြားဆောင်တပ်ကပြောပါတယ်။အဖြေဆုံးကိုတော့ဒီထိုင်းချီတိုင်းဗီဒီယိုသတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။အခုမြန်မာရှေ့ပြောင်းလူသမားတွေဖမ်းဆီးခံခဲ့ရတဲ့ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ဟာမလေးရှားကိုခုံးဝင်ကြတဲ့သူတွေအတွက်ဝင်ပေါက်ထပ်ပေါက်ကြီးတစ်ခုဖြစ်ပါတယ်။နိုဝင်ဘာလ27ရက်နေ့မနက်ပိုင်းမှာတော့စတောင်းမြို့နယ်ပါရန်ဘေစားဆိုတဲ့နေရာမှာမလေးရှားနိုင်ငံတဲကိုခုံးဝင်ကြမဲ့မြန်မာနိုင်ငံသားအမျိုးသမီးတဦးနဲ့အမျိုးသား9ဦးစုစုပေါင်း10ဦးကိုနယ်စပ်ကင်းလဲနေကြတဲ့နယ်ကြားစောက်တပ်အမှတ်348တပ်ဖွဲ့ဝင်တွေကတွေ့ရှိသွားခဲ့ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်စပ်မှာတော့ထိုင်းစစ်တပ်ကအမြဲတမ်းကင်းလဲ့နေပြီးလုံခြုံရေးတွေချထားတာကြောင့်အခုလိုဖမ်းမိသွားတာဖြစ်ကြောင်းစုံကလာခရိုင်ဟဲ့ရိုင်မျိုးကရှေ့ပြောင်းလို့သမားခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ်
။မင်းရှားဆောင်တပ်တွေကတော့မှအမြဲတမ်းလို့သူတို့ကတော့ရှိတယ်ဟုတ်ကဲ့။ကျွန်တော်တို့ဒီတပ်စကားတွေကာထားတဲ့နေရာတွေမှာပေါ့နော်။ဥပမာသူတို့ကကားနဲ့နေပြီးတော့ဒီလိုစင်္ဂမင်းတစ်ခါပတ်တာတို့နာယူဝက်တစ်ခါပတ်တာတို့ကင်းလဲ့ရှိတာပေါ့။အဲ့ရုံကပွဲစားတွေကြတော့ဒီလိုသူတို့ကားနဲ့တွားပြီးတဲ့အရှင်ကိုစောင့်ပြီးတော့ခိုးဝင်ကြတာလေတချို့တွေကြတော့လေဒီလိုပွဲစားထားခဲ့တဲ့နေရာမှာနားမလည်ဘဲနဲ့ကြံခဲ့တဲ့သူတွေလေးရှိတယ်။အယောက်မြင့်ရင်တော့တက်စီပြီးတော့မင်းကြတာပေါ့အဲ့လိုပုံစံမျိုးတွေပေါ့နော်
။အခုဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာလွန်ခဲ့တဲ့12ရက်ကလေးကရနောင်းဘက်ကနေလူမောင်ခိုးပွဲစားတွေကခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။ရဲစစ်စေးဂိတ်ကိုတဘာဝတော်လန်းတွေကနေတဆင့်အဆင့်ဆင့်ဖြတ်ခဲ့ရကြောင်းဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကပြောဆိုခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်သူတို့တွေကိုလာခေါ်မဲ့လူပွဲစားတွေမရောက်ခင်နေကြားဆောင်တပ်ကတောထဲမှာပုံနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့သွားခဲ့တာပါမြန်မာနိုင်ငံသားတွေကိုအကြိုပုတ်လုပေးနေတဲ့စိုက်ကယ်တစီးကိုလည်းတင်းစီလိုက်ပြီးနာရာတီဝလိုင်စင်နဲ့မို့စိုက်ကယ်ပိုင်ရှင်ကိုလည်းစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်အခုအချိန်ဟာထိုင်းတောင်ပိုင်းခွဲထွက်သမားတွေကိုထိုင်းစစ်တပ်ကဒဲမြေရှင်းလင်းမှုတွေလုပ်ဆောင်နေတဲ့အချိန်လေးဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းစစ်တပ်နဲ့တိုးရာနဲ့ထွက်မပြေးကြဖို့ အသာတကြီးအစစ်ဆေးခံကြပါလို့နယ်မြေအာဏာပိုင်တွေကပြီးခဲ့တဲ့နှစ်ပတ်လောက်ကတည်းကကြေညာချက်တွေထုတ်ပြန်ထားပါတယ်။၂၀၁၉ခုနှစ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မဲ့မြန်မာ9000ကျော်ရှိခဲ့ပြီးထိုင်းနိုင်ငံပိုင်တွေကဖမ်းဆီးစစ်ဆေးပြီးလူကုန်ကူးမှုနဲ့မပတ်သက်ဘူးဆိုရင်တော့လာဝကဥပဒေနဲ့အရေးယူပြီးရန်နောက်ကော့တောင်းမြေဆက်လန်ကနေပြန်လွတ်ပေးခဲ့ပါတယ်။
လူကုန်မှုတွေနဲ့ပတ်သက်ရင်တော့ထိတ်သိမ်းစခန်းတွေမှာနေထိုင်ရပြီးအမှုရင်ဆိုင်စီပြီးလက်နဲ့ချီပြီးတရားရုံးတက်နေရသူတွေလည်းရှိပါတယ်ရှင်။ခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြစ်ခါတွေကိုရှော့ချနိုင်ဖို့ဂျာဝင်စစ်ဆေးဖြစ်ရှင်းမဲ့လူနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံက လက်နက်ကင်ပြဿနာအတွက်ဂျာဝင်ဆက်ဆက်ပေးနိုင်မဲ့လူနေပါပြီလားရှင်းမလို့နိုင်ပေဖြစ်နေရတဲ့ငြင်းငြိမ်ဆွေးနွေးမှုတွေရှစ်ဆက်နိုင်ရေဘလို့ဂျာကန်အဖွဲ့အစည်းလူပုတ်ကူမျိုးတွေကအခုညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3855 ဆက်သွယ်ရမယ့် ටෙලිෆෝන් နံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
ကျွန်တော်ရှင်နေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ဗီဒီကနေဒီဂျာတာရီနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလို့မီတာ 92.5 ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါပြင်ကျွန်တော်တို့ခုထုတ်လွှင့်ပေးနေတဲ့ဗီဒီညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးခြင်းမှာပဲဗီဒီရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00ကနေ9:00ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
အခုတော့ကြံနေသေးတဲ့အချိန်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြေညာပေးမှဖြစ်ပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ့်ပေါ်အရေးယူသင်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာဒီကနေ့မှာတော့အင်ပီရိုအကြံပေးရရှိသောဖီယိုနာဟေးလ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနအရာရှိဒေးဗစ်ဟုန်းစ်တို့ထွက်ဆိုဖို့စီစဉ်ထားပါတယ်။မနေ့ကဂျာနာဝယ်မှာတော့အဓိကသက်သေတူးဖြစ်ဥရ အမေရိကန်ပြည်သူအတ္တလန်တာမြို့မှာပေါ်ထွန်းနေတဲ့ကောင်ကချင်ပါခဲ့တဲ့ဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းဖြစ်ရွေးခန့်နိုင်မှုကြိုးပမ်းနေသူတွေရဲ့စကားစစ်ထိုးဝဲမှာတော့သမ္မတထရန့်ပေါ်အရေးကြီးတရားစွဲတဲ့မင်းအထူးကဆွေးနွေးစရာဖြစ်ခဲ့ပါတယ်သမ္မတထရန့်ကသူ့နိုင်ငံရဲ့အကျိုးမြတ်အတွက်ယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတာစုံစမ်းမှုပေါ်မှာတော့ကိုယ်စားလောင်းအားလုံးကထောက်ခံတဲ့အကြောင်းတင်းညင်းချွတ်တဲ့ပြောဆိုခဲ့ကြတာပါယူရနိုင်ငံဘက်ကမြို့တော်မှာအစိုးရစန့်ကျင်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအထူးကရုံးတွေကြောင့်အခုနောက်ဆုံးလူနှုတ်ထက်မနဲ့တိုက်ဆုံသွားပါတယ်မြို့တော်မှာရှိတဲ့ဆန္ဒတရားမှာဆန္ဒပြသူတွေကိုလူစုခွဲဖို့လုံလင်းရဲတွေကမျက်ရည်ပုံးနေနဲ့ပြစ်ခတ်ရတာကဆန္ဒပြသူ၂ယောက်တိုက်ဆုံသွားတာဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောဆိုထားပါကြီးလေးတဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတန်ခိုးနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတီးရှန်နန်ဘာဂနာကတိုက်တွန်းလိုက်ပါတယ်မြန်မာဆူရနဲ့တမတော်ရရှိရေးနဲ့တွေ့ဆုံခဲ့သလိုရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးအတိုင်းဝိုင်းအရက်ဖက်လူမှုဖွဲ့စည်းရေးအပြင်ဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ21ရက်နေ့ထိခီးစဉ်ဆုံးသက်ချိန်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားတာပါမြန်မာဆူကတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာကတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့တိုက်တွန်းခဲ့တာလည်းဖြစ်ပါတယ်
တရင်ချင်းညုတ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂဲလ်ဖြစ်ပါတယ်ဗီအမေရိကန်အသံညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဗီအကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
။